တရားလူတော်ရှင်းနေကြီးဥက္ကုဏီလှုပ်ကြံတပ်ဖြတ်ခံရမှုအတွက်တရားရုံးတင်စစ်ဆေးလာတာအခုဆိုရင်နှစ်နှစ်ကျော်နေပြီဖြစ်ပြီးဖေဖော်ဝါရီလ15ရက်တောက်ကြနေ့မှာတော့နောက်ဆုံးစီရင်ချက်ကိုချမှတ်တော့မှာပါတနိုင်ငံလုံးကစောင့်ကြည့်နေကြတဲ့ဒီမှုနဲ့ပတ်သက်ပြီးတရားရုံးကမှန်ကန်တဲ့ဖြောက်မှတ်တဲ့စီရင်ချက်မျိုးချမှတ်မယ်လို့မျှော်လင့်ကြောင်းအာရှလူခွင့်ရေးကော်မရှင် AHRC ကပြောကြားခဲ့တယ်လို့ဥက္ကုဏီရဲ့တမိဖြစ်သူကလည်းမြန်မာတနိုင်ငံလုံးရဲ့ဂုဏ်သိက္ခာဟာဒီစီရင်ချက်ပေါ်မှာမူတည်နေတယ်လို့ပြောကြားခဲ့ပါတယ်ဒေါက်ခင်မျိုးသက်ကအကြောင်းစုံကိုပြောပြမှာပါ
2019ဇန်နဝါရီလ29ရက်ညနေ9နာရီကရန်ကုန်ပြည်ပြည်ဆိုင်ရာလူစိတ်မှာတရားစတော်ရှိနေကြီးဥက္ကုဏီဟာအနီးကပ်တက်နှက်နဲ့ပြစ်ပြီးအလုတ်ကြံခံခဲ့ရတာဖြစ်ပါတယ်။ဥက္ကုဏီကိုအခုလိုလုတ်ကြံတက်ဖက်ရမှာအဓိကကျူးလွန်သူဖြစ်နေဆွတ်ဆွဲခံထားရတဲ့တနတ်သမားကြည်နန်းနဲ့အတူအမှုမှာပူပေါင်းကြံစီသူ၃ဦးဖြစ်အာနာပိုင်းကတန်လျက်ရှိနေတဲ့အောင်ဝင်းစော်အောင်စော်ထွန်းနဲ့ဇင်ရဖြူတို့ကို2018ဖေဖော်ဝါရီလမှာတော့ရန်ကုန်မြောက်ပိုင်းခင်တရားရုံးမှာစပြီးဆွဲချက်အမှန်ချမှတ်ခဲ့ပါတယ်။တနတ်သမားကြည်နန်းအောင်ဝင်းဆောင်နဲ့ဇင်ရဖြူတို့ဟာဥက္ကုဏီကိုကြိုတင်ကြံစီလှုပ်ကြံတက်ဖြတ်မှုပုံမှန်3/1ခါခွေမြင်းဆောင်34နဲ့ဆွဲချက်တင်ထားပြီးဒီပုံမှန်တွေကအမြင့်ဆုံးတည်ရန်အထိချမှတ်နိုင်တော့ဖြစ်ပါတယ်။အောင်စော်ထွန်းကိုတော့ပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်နဲ့နှစ်နှစ်အထိပေးနိုင်တဲ့အားပေးကူညီမှုပုံမှန်212နဲ့ဆွဲချက်တင်ထားပါတယ်။အခုချိန်ထိဖမ်းမမိသေးတဲ့အောင်ဝင်းခံကိုလည်းဖြည်လင်းလို့လိုပဲအမြင့်ဆုံးတည်ရန်ပေးနိုင်တဲ့လောက်ကျန်တက်ချက်မှုပုံမှန်302ခါခွေမြင်းဆောင်34နဲ့ဆွဲချက်တင်ထားတယ်လို့ဖမ်းဝရံလည်းထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ15ရက်နေ့မှာတော့တန်တရားနဲ့တရားဆွဲဆိုခံရသူ3ဦးကိုနောက်ဆုံးစီရင်ချက်ချမှာဖြစ်ကြောင်းဖေဖော်ဝါရီ1ရက်နှစ်ဖက်ရှိနေပြီးရှောင်းလင်းချက်ပေးပြီးရန်ကုန်မြောက်ပိုင်းခရင်တရားရုံးတရားသူကြီးကကြေညာခဲ့တာဖြစ်ပါတယ်။ဥက္ကုဏီရဲ့တမီးဒေါက်တာဒေါ်ညင်ရွယ်ခိုင်ကအမှုနဲ့ပတ်သက်ပြီးတရားမျှတမှုရှိရဟာမြန်မာတနင်္ဂနွေလုံးရဲ့ပုံရိပ်ကိုထင်ရှားစေမှာဖြစ်တယ်လို့ VOA ကိုပြောပါတယ်
။ So Nasam I just want to say because it has to be because for the image of the country
ကျမဖခင်အတွက်ကမြန်မာနိုင်ငံထဲမှာအခုလိုပုံစံနဲ့ကိုယ့်ချစ်သူခင်သူတွေဆုံးရှုံးကြရတယ်ဘာလို့ကိုမဆိုတရားမျှတမှုရရှိစေဖို့ကျမလိုလားပါတယ်ဒီတရားရင်ဆုံးဖြတ်ချက်ဟာတနိုင်ငံလုံးရဲ့ပုံရိပ်ကိုထင်ရှားစေမှာဖြစ်တယ်လို့နိုင်ငံတွင်တရားဥပဒေစိုးမိုးရေးအတွက်ရောတနိုင်ငံလုံးရဲ့ဂုဏ်သိက္ခာအတွက်ပါအရေးပါပါတယ်လို့ပြောသွားတာပါဒီတောက်ကြံနဲ့တရားရင်ကြားနာပွဲကိုတော့သူတက်ရအောင်မဟုတ်ဘူးလို့လည်းပြောပါတယ်နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလည်းမြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုခိုင်မာစွာတည်ဆောက်ရမှာစိန်ခေါ်မှုတွေကိုဝန်းဝန်းကြိုးစားဖြေရှင်းရန်အသက်ဆန့်သွားခဲ့တဲ့ရှင်နေကြီးဥက္ကုဏီနဲ့ကိုနေဝင်းတို့အတွက်အမှန်တရားအမြန်ဆုံးပေါ်ထွက်လာစေဖို့သက်ဆိုင်သူအားလုံးကဝန်းဝန်းကြိုးပမ်းကြဖို့ဥက္ကုဏီအလုတ်ကြံခံရတာနှစ်နှစ်ပြည့်အခမ်းအနားမှာတိုက်တွန်းခဲ့ပါတယ်။အာရှလူခွင့်ကော်မရှင်ကရှင်နေဦးမင်းနဲ့ဦးကလည်းအခုနောက်ဆုံးစီရင်ချက်ဟာမှန်ကန်ဖြောက်မှတ်တဲ့စီရင်ချက်မျိုးချမှတ်မယ်လို့ပြောလင့်ထားကြောင်းပြောပါလေ
။ဒီကအရင်ဆွတ်ဆွဲခံရတဲ့ကြီးရင်တို့တရားလင်းတို့တာတဲ့ဥစ္စာတွေကဒီမှုမှာစစ်စစ်ပေါ်ပေါက်ချက်တွေရတရားရင်ကမှန်ကန်တဲ့ဆုံးဖြတ်ချက်တွေချနိုင်တယ်လို့ရှိနော်။ကျွန်တော်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကပြင်လာပြီးတော့ဒီတစ်ပိုင်းပြောလို့ရမယ့်အခြေအနေဖြစ်တယ်လို့ကျွန်တော်တော့ယူဆပါတယ်။
ဒီမှုကိုအထူးခေါင်းရောင်းဖွဲ့ပြီးတပတ်ကိုနှစ်ကြိမ်ဆက်ရှိခဲ့တယ်လို့တစ်ခါတင်တွင်းတဲ့တက်တဲ့အယောက်100နီးပါးကိုဆက်ရှိခဲ့တာဖြစ်ပြီးပြီးခဲ့တဲ့103ကြိမ်မြောက်ကျေဝင်ပြီးမှတော့အပိဓာဆုံးဖြတ်ချက်အတွက်အခုတောက်ကြံနေချမှတ်မှာဖြစ်ကြောင်းတရားသူကြီးကကြေညာခဲ့တာပါဒီမှုအတွက်တရားရုံးဆက်ရှိမှုတွေနှစ်နှစ်ကျော်ကြာမြင့်လာတာနဲ့ပတ်သက်ပြီးမတက်ဆိုင်တဲ့တက်တွေကိုဆက်ရှိနေတာကြောင့်အဓိကတက်တွေမဆက်ရှိနိုင်နဲ့ဖြစ်နေတယ်ဆိုပြီး ICJ နိုင်ငံတကာတရားရေးကော်မရှင်ကပြည့်ခဲ့တဲ့လဝင်းမှာပဲဝေဖန်ခဲ့ပါတယ်။ဒါပေမဲ့ HRC အာရှလူခွင့်ကော်မရှင်ကဦးမင်းလွင်ဦးကတော့တရားဥပဒေအရနှစ်ဖက်ညှတာတဲ့အခွင့်အရေးပေးတဲ့အနေနဲ့လှုပ်ဆောင်နေတာလို့ယုံကြည်ပါတယ်
။ပြည်လူဘက်ကတင်ပြတဲ့သက်သေတွေ၊ပြည်ကံဘက်ကတင်ပြတဲ့သက်သေတွေ၊ပြန်ခေါ်သက်သေတွေကိုဆက်စည်းတဲ့အတွက်အခုလိုမျိုးနှစ်နှစ်ကြီးကြာမြင့်သွားတယ်လို့ကျွန်တော်မြင်ပါတယ်
။နှစ်နှစ်ကျော်ကြာမဖမ်းဆီးနိုင်တဲ့ဖြစ်နေတဲ့တရားခံပြီးအဝန်ခံအတွက်ဥပဒေပုံမှန်88နဲ့ဆွဲချက်တင်ထားပြီးအများပြည်သူဘယ်သူမှမဆိုတွေ့တဲ့နေရာမှာဖမ်းဆီးပြီးတရားရုံးဓမ္မမဟုတ်ရဲစခန်းကိုပို့ဆောင်နေတဲ့တရားခံပြည်ပြင်နဲ့ကြေညာထားတာပါသူ့ကိုဖမ်းမိနိုင်လို့ဆိုရင်နိုင်ငံတကာရဲစခန်းရဲ့အကူအညီကိုပါတောင်းဆိုနိုင်တယ်လို့လည်းဦးမင်းကဦးကအကြံပေးပါတယ်ရ ရန်ကုန်လေးစိတ်မှာအသက်ခံရတဲ့ဥက္ကဏီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင် NLD ပါတီအတွက်ဥပဒေရေးရာတွေမှာအဓိကအကြံပေးနေသူတဦးလည်းဖြစ်ပါတယ်။ဒါကြောင့်သူ့ကိုလောက်ချံမှုရဲ့နောက်ွယ်မှာနိုင်ငံကြီးရည်ရွယ်ချက်ရှိနိုင်တယ်လို့အများကထင်မြင်ယူဆနေတာဖြစ်ပါတယ်။